ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်အနည်းဌာနေပြန်ပို့နိုင်ရေးနှစ်နိုင်ငံကြားစီစစ်ထားပြီးဖြစ်တဲ့ဒုက္ခသည်8000ကိုပထမအတုပ်ပြန်ပို့နိုင်ရေးအတွက် JWG ခေါ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဒီကနေ့အင်္ဂါနေ့မှာကျင်းပမှာပါဒီလိုကျင်းပနိုင်ဖို့အတွက်လည်းတရုတ်ကအဓိကကြားဝင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်အကြောင်းစုံကိုတော့ဒေါ်လာလတန်းကတင်ပြမှာပါ
မြန်မာနိုင်ငံကြ ayi ဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူနှင့်ဘင်္ဂလားဒေ့ရှ်နိုင်ငံကြ ayi ဌာနအမြဲတမ်းအတွင်းဝင် M. Shahidul Haq တို့ပူးတွဲကမကထပြုကျင်းပမည့်နှစ်နိုင်ငံ JWG ခေါ် Joint Working Group ပူးတွဲလုပ်ငန်းအဖွဲ့နိုင်ငံကြ ayi အတွင်းဝင်ဆင့်အစည်းအဝေးပွဲကိုဒီကနေ့ဓာကာမြို့တော်ရှိအစိုးရအက်ဂီဟာမှာကျင်းပမှာဖြစ်ပါတယ်အဲ့ဒီအစည်းအဝေးပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းကနေ2019ဩဂုတ်လကမြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုကြောင့်တဖက်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နဲ့မြည်သူမြဝါဖြစ်ကြောင်းတပ်တွေအထောက်အထားတွေစီစစ်ထားပြီးသားရိုဟင်ဂျာ8000ပထမအစုကိုအမြန်ဆုံးဌာနေပြန်ပို့နိုင်ရေးအတွက်အသေးစိတ်အချက်လက်တွေကိုဆွေးနွေးဖို့ရှိပါတယ်။နိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေဝဲကျင်းပမှုအစီအစဉ်နဲ့ပတ်သက်လို့အောက်တိုဘာ23ရက်ကကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကော်မတီရှင်းမောင်းမှာကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟုတ်တော်စွန်းကရခိုင်ပြည်နယ်ပြည်ထနာဖြစ်ရှင်ရေးဟာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးနှင့်အမျိုးသားပြန်လည်ရင်ကြားစီရေးလုံခြုံရေးနှင့်တရားဥပဒေစိုးမိုးရေးမှာအဓိကဖြစ်ပြီးမြန်မာအစိုးရအနေနဲ့ပြည်ပခန့်ကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေရာရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးကိုဦးစားပေးလှုပ်ဆောင်နေတယ်လို့ပြောခဲ့ပါတယ်။ JWG ခေါ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေဝဲကျင်းပမှုနဲ့ပတ်သက်လို့လည်းတာမတ်ကြီးကအခုလိုအကြည့်ပြုခဲ့ပါတယ
်။ During the high level week inOf the 73rd session of the UN General Assembly, an informal meeting was held among China, Myanmar, and Bangladesh. The Secretary General was invited and present at the meeting. The meeting reached a three-point consensus on resolve.
ခုနစ3ရက်မြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်းတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားလူသဘောဆွေးနွေးခဲ့ပါတယ်အတွင်းမှုကိုလည်းဖိတ်ကြားခဲ့ပြီးသူလည်းတက်ရောက်ခဲ့ပါတယ်အဲ့ဒီအစည်းအဝေးပွဲမှာဒုက္ခသည်တွေကိုကောင်းမွန်စွာနဲ့အလင်းအမြန်လက်ခံနိုင်ရေးသဘောတူညီမှုသုံးချက်ရခဲ့ပါတယ်အဲ့ဒီသဘောတူညီချက်တွေအရပူးတွဲလုပ်ငန်းအဖွဲ့ရဲ့တတိယအစည်းအဝေးကိုအောက်တိုဘာလ29ရက်နေ့ကနေ30ရက်နေ့အထိဒါကာမြို့မှာကျင်းပမှာဖြစ်ပြီးဒုက္ခသည်တွေကိုစောစောပြန်လက်ခံနိုင်ရေးအတွက်သေးစိတ်အချက်လက်တွေဆွေးနွေးမှာဖြစ်ပါတယ
်ဒီနိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေဝဲကျင်းပမှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့ဇွန်လကတရုတ်ကကြားဝင်ဆွေးစားပေးခဲ့ပြီးစက်တင်ဘာလ29ရက်နေ့မှာတခါတရုတ်နိုင်ငံဂျာယီဝန်ကြီးဝန်ကြီးကနောက်ထပ်သုံးပွင့်ဆိုင်စီဝေဝဲကိုမြို့ကကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့83ကြိမ်မြောက်ထွေထွေညီလာခံကြီးအတွင်းထိုစီနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီးမောင်မွတ်အာလီအပြင်ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတရက်စ်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာတို့လည်းတက်ရောက်ခဲ့ကြပါတယ်။အဲ့ဒီစီဝေဝဲကိုတရုတ်ကဦးစီးပြီးရရှိခဲ့တဲ့အချက်၃ချက်ပါသဘောတူညီမှုနဲ့ပတ်သက်လို့အောက်တိုဘာ23ရက်ကကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကော်မတီရှင်းမောင်းမှာတရုတ်အမြဲတမ်းကိုယ်စားလှယ်ကစကားပြန်ကတဆင့်ခုလိုပြောခဲ့ပါတယ
်။ First.Myanmar and Bangladesh agreed to properly resolve the issue of Rakhine State issue through friendly consultations. Second, Bangladesh indicated
that Myanmar and Bangladesh နိုင်ငံကြားရခိုင်ရေးကိုခင်မင်းကြီးနီးစွာတိုင်ပင်နှီးနှောဆွေးနွေးဖြေရှင်းဖို့ဒုတိယကဘင်္ဂလားဒေ့ရှ်ကသူ့နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်ပထမအတုပ်ကိုပြန်ပို့ဖို့အဆင်သင့်ရှိတယ်လို့ပြောခဲ့ပါတယ်။မြန်မာနိုင်ငံကလည်းပြန်ပို့ခံရမယ့်ဒုက္ခသည်တွေကိုလက်ခံဖို့အဆင်သင့်ရှိတယ်လို့ပြန်ဖြေခဲ့ပါတယ်။တတိယကနှစ်နိုင်ငံကြားအပူတွဲလုပ်ငန်းအဖွဲ့စီဝေဝဲကိုအမြန်ဆုံးကျင်းပပြီးဒုက္ခသည်တွေပြန်လက်ခံရေးအတွက်လမ်းပြမြေပုံဆွေးနွေးရေးနဲ့အမြန်ဆုံးလက်ခံနိုင်ဖို့သဘောတူခဲ့ကြပါတယ်။ဒီသဘောတူညီမှုကိုမြန်မြန်ထက်ထက်အကောင့်ထဲပေါ်ကြိုးပမ်းနေတာကိုတွေ့ရတဲ့အတွေ့လေတရုတ်နိုင်ငံအနေနဲ့အားရကျေနပ်မိပါတယ်လို့စကားပြန်ကတဆင့်ပြောသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာကြောက်ဖြူရည်နဲ့စီမံကိန်းနဲ့တဘာဝတန်ွေနဲ့ရေနံပိုက်လိုင်းတို့ကိုဖောက်လုပ်ထားတဲ့အတွက်ကြောင့်လေရခိုင်ပြည်နယ်တည်ငြိမ်ရေးဟာသူ့နိုင်ငံအတွက်ထူးကူးဆက်ရမယ့်ကိစ္စရဖြစ်တယ်လို့တန်တမာရက်ွက်တွေကသုံးသပ်တာတွေရှိပါတယ်။ဂနိစတိမဲ့ JWG ပူးတွဲစီဝေးပဲမကျင်းပမီတနင်္ဂနွေနေ့ကတော့နှစ်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကအစည်းအဝေးအရာရှိတွေအနေနဲ့ဒုက္ခသည်တွေပြန်လည်ခံရေးကိစ္စရမူပေါင်းတွေကိုကြိုတင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ ဒါပြင်အောက်တိုဘာ29နဲ့30ရက်နေ့အထိစီဝေးဝဲကျင်းပပြီး30တရက်နေ့မှာတော့နှစ်နိုင်ငံတို့ရဲ့ JWG အဖွဲ့ဝင်တွေအနေနဲ့ Cox's Bazar ရှိ Rohingya ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုဖို့ရှိတယ်လို့လည်းသိရပါတယ်